ကတလိုနီးယားဒေသအစိုးရအဖွဲ့ဖြတ်သိမ်းလိုက်တာကိုလက်ခံဖို့စပိန်ဘိုဟုအစိုးရကအမိန့်ထုတ်ထားပေမဲ့ကတလိုနီးယားဒေသတီးခြားလွတ်လပ်ရေးအတွက်ဆက်ပြီးတိုက်ပွဲဝင်သွားမှာဖြစ်ကြောင်းအာဏာကနေပြန်ယူသိမ်းခံရတဲ့ကတလိုနီးယားသမ္မတကာလက်စ်ပွီစ်ဒီမွန်ကသတင်းနဲ့မှာပြောပါတယ်စပိန်နိုင်ငံမှာတချင်ကအတိုင်းအတာတစ်ခုတည်းကိုယ်ပိုင်အုပ်ချုပ်ခွင့်ရခဲ့တဲ့ကတလိုနီးယားဒေသဟာအခုချိန်မှာတော့စပိန်အစိုးရရဲ့ဓာတ်ရိုက်အုပ်ချုပ်မှုအောက်ကိုပြန်ရောက်သွားပြီဖြစ်ပါတယ်စပိန်နိုင်ငံကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာဖို့ထောက်ခံကြောင်းကတလိုနီးယားစွတ်တော်မှာတောက်ကြနေကမဲပေးဆုံးဖြတ်ခဲ့ပြီးနိုင်ငံပိုင်းအတွင်းမှာပဲစပိန်ဝန်ကြီးချုပ်ကကတလိုနီးယားပါလီမန်ကိုဖြတ်သိမ်းလိုက်တာဖြစ်ပါတယ်။စပိန်ဝန်ကြီးချုပ်မာရီယာနိုရိုဂျိုက်ကကတလိုနီးယားပါလီမန်ကိုဖြတ်သိမ်းတဲ့အပြင်ဒီဇင်ဘာ21ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့တောင်းဆိုလိုက်ပြီးကတလိုနီးယားဒေသရဲ့ရဲတပ်ဖွဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကိုလည်းတာဝန်ကနေပြစ်ဆဲလိုက်ပါတယ်။ကတလိုနီးယားအစိုးရကိုဖြတ်သိမ်းပိုင်ခွင့်ဟာဒီဒေတာရင်းပါလီမန်တစ်ခုတည်းစာမှာရှိကြောင်းကတလိုနီးယားသမ္မတပွီစ်ဒမွန်ကပြောပါတယ်ဒီခွဲထွက်ရေးကိုကတလိုနီးယားပါလီမန်အတွင်းဆုံးဖြတ်ရမှာထောက်ခံမဲ80ကန့်ကွက်မဲ10မဲနဲ့ဂျာနီမဲ2မဲနဲ့အတည်ပြုခဲ့တော့ကြပါကတလိုနီးယားဒေတာလွတ်လပ်ရေးကြေညာတာကိုတုံ့ပြန်နိုင်ဖို့စပိန်ဘိုဟိုအစိုးရကကတလိုနီးယားအာဏာပိုင်အဖွဲ့ကိုဖယ်ရှားပြီးဒေတာအုပ်ချုပ်ရေးတာဝန်ကိုယူနိုင်မဲ့စပိန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပုံမှန်အပိုက်155ကိုပင်အထက်လူတော်ကအတည်ပြုပေးခဲ့ပါတယ်